တော်ရရှိမှာခင်ဗျာဒီကဘာပေါ်မှာဘဲတော်လန်ကြီးခေါင်းဆောင်တွေနဲ့မှမတူတဲ့တော်လန်ကြီးခေါင်းဆောင်တူရှိခဲ့ပါတယ်သူရဲ့တော်လန်ကြီးဟာရန်သူစီကိုကိုယ်တိုင်သွားရောက်လက်နက်ချအညံ့ခံအတိတ်ခံပါမှအောင်မြင်တဲ့တော်လန်ကြီးမျိုးဖြစ်ပါတယ်ဒီတော်လန်ကြီးကိုခေါင်းဆောင်လှူရှားခဲ့တဲ့သူကတော့ယေရှုခရစ်တော်ဖြစ်ပါတယ်ရှေးယူဆွေဣသရေလလူမျိုးတွေကိုဗရိညင်အဟောင်းကိုစွန့်ပယ်ပြီးဗရိညင်အစ်စ်ကိုလက်ခံယုံကြည်လိုက်လျှောက်ကြဖို့ရန်အတွက်အယက်ယက်လှဲ့လှဲ့ပြီးဟုတ်ပြောခဲ့ပါတယ်အကျမ်းမဖက်တဲ့တော်လန်ကြီးလို့ခေါ်နိုင်ပါတယ်သူ့ရဲ့အကျမ်းမဖက်တဲ့တော်လန်ကြီးအောင်မြင်ဖို့ရန်သူတွေစီမှာမိမိကိုမိမိကိုယ်တိုင်သွားရောက်အနှံခဲ့တဲ့အကြောင်းဒီကနေ့တင်သိရတော့တမန်ကျန်စီစင်မှာလေ့လာမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး18အခန်းငယ်20ကနေရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး18ခန်းငယ်6အထိမှာတွေ့ရမှာဖြစ်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး18အခန်းငယ်20ကနေရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး18အခန်းငယ်6အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြမှာဖြစ်ပါတယ်
။မိတ်ဆွေသောတာရှင်အပေါင်းတို့ခင်ဗျာဒီကနေ့အဖို့မှာတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18မှာခရစ်တော်ရဲ့ဆုတောင်းခြင်းဤဂုံပိုင်းဖြစ်တဲ့အသင်းတော်အတွက်ဆုတောင်းခြင်းအကြောင်းကိုအစပြုနားဆင်ကြည့်ကြပါစို့။အသင်းတော်အတွက်ဆုတောင်းခြင်းဆိုပြီးတော့ခေါင်းစဉ်ပေးပြီးတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်20ကိုစတင်ဖတ်ရှုပြပါမယ်ထိုသူတို့အဖို့ကသာအကျွန်ုပ်ဆူတောင်းသည်မဟုတ်ပါသူတို့ဟောပြောခြင်းအပြင်အကျွန်ုပ်ကိုယုံကြည်သောသူတို့အဖို့ကလည်းဆူတောင်းပါ၏ယင်သိမ့်တုံစရာဆူတောင်းကြယ်လို့ကျွန်တော်ဒီနေရာမှာခံယူပါတယ်ရာစုနှစ်တည်းကုံလွန်ခဲ့လို့အခုကျွန်တော်မိတ်ဆွေတို့အတွက်ပါဆူတောင်းခြင်းဟာအကျိုးသက်ရောက်နေပါပြီအငယ်21ကိုတော်သည်အကျွန်ုပ်ကိုဆေလွတ်တော်မူသည်ကိုလောကီသားတို့သည်ယုံကြမည်အကြောင်းထိုသူအပေါင်းတို့သည်တလုံးတဝသည်ဖြစ်လျက်အဖာကိုတော်သည်အကျွန်ုပ်၌ရှိတော်မူ၍အကျွန်ုပ်သည်လည်းကိုတော်၌ရှိသကဲ့သို့ထိုသူအပေါင်းတို့သည်ငါတို့၌တလုံးတဝသည်ဖြစ်စေခြင်းဟာဆုတောင်းပါ၏ဒီအပိုင်းဟာပြီးခဲ့တဲ့သင်ခန်းစာကိုတကြော့ပြန်ပြီးတော့စမြုံပြန်လိုက်တယ်လို့ပဲရှိတယ်လို့ကျွန်တော်ယူဆမိပါတယ်ပြီးခဲ့တဲ့အပိုင်းကရှင်းဆိုခဲ့တာတွေကိုလည်းပို့ပြီးတော့ကြဲပြန့်သွားစီပြီလို့ကျွန်တော်ဆိုချင်ပါ रे ဒီဆုတောင်းခြင်းဟာအလွန်အသက်ပါခဲ့ပါ रे ဝိညာဉ်အရှိန်တကုတ်အလွန်ပြင်းထန်ခဲ့ပါ रे အင်အားပြင်းထန်ခဲ့တယ်လို့ကျွန်တော်တူးချင်းအနေနဲ့အလေးအနက်ယုံကြည်သလိုမိษွေတို့လည်းစစ်စစ်နားထောင်ရင်ယုံကြည်ကြလိမ့်မယ်လို့ကျွန်တော်ယူဆမိပါ रे ဘယ်လိုပဲပုံစံတွေကွဲပြားနေနေခရစ်တော်ကိုလက်ခံယုံကြည်လိုက်တဲ့ ਨੇ တပြိုင်နက်ဝိညာဉ်ရေးအရာယုံကြည်သူတို့ဟာခမည်းတော်သားတော်ဖန်ရှင်သောဝိညာဉ်တော်တို့၌တလုံးတဝသည်တည်ရှိလို့သွားကြပါလေ။ဒါကိုခရစ်တော်ကိုတကယ်ချစ်ခင်ယုံကြည်သူတိုင်းဟာယင်ထဲမှာအလိုလျောက်ခံစားရတယ်။သိရှိထိတွေ့နေကြတာအမှန်ပဲဖြစ်တယ်လို့ကျွန်တော်ခံစားမိပါလေ။အငယ်22နဲ့23ငါတို့သည်တလုံးတဝသည်ဖြစ်တဲ့ကဲ့သို့အကျွန်ုပ်သည်သူတို့၌ရှိ၍ကိုတော်သည်လည်းအကျွန်ုပ်၌ရှိတော်မူသောအဖြစ်သူတို့သည်တလုံးတဝသည်ဖြစ်၍တလုံးတဝဒီ၌စုံလင်စေခြင်းဟာ၎င်းကိုတော်သည်အကျွန်ုပ်ကိုဆေလွတ်တော်မူကြောင်းနှင့်အကျွန်ုပ်ကိုချစ်တော်မူတကဲ့သို့သူတို့ကိုလည်းချစ်တော်မူကြောင်းကိုလောကီသားတို့သည်သိစေခြင်းဟာ၎င်းကိုတော်သည်အကျွန်ုပ်အားပေးတော်မူသောဘုံအသရေတော်ကိုအကျွန်ုပ်သည်သူတို့အားပေးပါပြီအကျွန်ုပ်သည်သူတို့၌ရှိ၍ကိုတော်သည်လည်းအကျွန်ုပ်၌ရှိသည်တဲ့ခရစ်တော်ဖော်ပြတယ်ဒါကိုအင်္ဂလိပ်သမာကျမ်းစာက I in them and thou in me လို့ဖော်ပြပါတယ်ကျွန်တော်အချိန်ချင်းပြောခဲ့တဲ့အတိုင်းတလုံးချင်းဆိုရင်ခလေးလေးတွေမူလရန်ကြောင်းသားလေးတွေကအစသဘောပေါက်တယ် I ဆိုတာဘာလဲ in ဆိုတာဘာလဲ them ဆိုတာဘာလဲပေါ့ me ဆိုတာဘာလဲပေါ့စကလုံးလေးတွေဟာအင်မတန်ယိုယိုရှင်းရှင်းအတိတ်ပဲကိုဆောင်းပါတယ်ဒါပေမဲ့ဒီဝက်ကြတစ်ခုလုံးကိုအကဲဖြတ်တဲ့နေရာမှာတော့တော်ယုံပညာရှိအုံနှောက်ချောက်သွားလိမ့်မယ်ဝိညာဉ်စိတ်တတ်နဲ့သာအကဲဖြတ်ယူရတဲ့ဝကြဘလောက်အံ့ဩဖို့ကောင်းတယ်လေတဆက်တဆက်ကြီးပေါ်လာပြန်တာကတော့အကျွန်ုပ်ကိုချစ်တော်မူတကယ်လို့သူတို့ကိုလည်းချစ်တော်မူသောကြောင့်သူတို့သိအောင်ကျွန်တော်ရဲ့ဘုံအသရေကိုသူတို့အားပေးပါပြီတဲ့ဟုတ်ပါတယ်ခရစ်တော်ရဲ့လူပေါင်းလောကအတွက်ပေးဆပ်ရတဲ့မေတ္တာဟာဘလောက်ကြီးမားတယ်လေဒါရီအကုန်လုံးဟာတန်ရှင်းသောဝိညာဉ်တော်အားဖြင့်သာကျွန်တော်တို့အသီးသီးခံယူနိုင်ပါလိမ့်မယ်အပြည့်အဝနားလေတက်သည့်နိုင်စွန်းရှိပါလိမ့်မယ်အငယ်24အိုးအဖာကိုတော်သည်ဤကဘာမတီးရှိမီအကျွန်ုပ်ကိုချစ်၍အ ကျွန်ုပ်အားပေးတော်မူသောဘုန်းတော်ကိုကျွန်ုပ်အားပေးတော်မူသောသူတို့သည်ရှုမြင်ရမည်အကြောင်းကျွန်ုပ်ရှိရာအရ၌ကျွန်ုပ်နှင့်အတူရှိနေခြင်းဟာကျွန်ုပ်အလိုရှိပါ၏ခရစ်တော်ကိုယုံကြည်သူတို့ခရစ်တော်နဲ့ဘယ်မှာအတူရှိရမှာလဲဆိုတဲ့မိကွန်းအဖြေရှင်းနေပြီကောင်းကင်ဘုံစည်းစိမ်မှာတွေ့ရမယ်ဆိုတာအထူးပြောနေစရာမလိုနိုင်တော့ဘူးဇာတိပဂရိအပြစ်သားတော့မှန်တယ်နော်ဒါပေမဲ့သူနဲ့အတူရှိစီခြင်းနဲ့ခရစ်တော်ရဲ့မေတ္တာစိတ်ဟာအရှင်းမပြတ်ဘူးဒီအပြစ်သားအပေါ်မှာဘလောက်ချစ်တယ်လဲဆိုတာထင်ရှားတယ်လူအဖွဲ့အစည်းတလောက်ညဉ့်ညမ်းတာကိုသိရတဲ့ဒီလူအဖွဲ့အစည်းအတွက်ကြီးမားတဲ့ဆန္ဒမွန်ရှိနေတယ်မေတ္တာသရာစိတ်ရှိနေတယ်ဖိလိပ္ပုရဲ့မေကွန်းထုတ်တန်ကလေးကိုသတိရကြပါသေးသလားသခင်ခမည်းတော်ကိုပြပါဆိုတဲ့အဖန်လေအခုခရစ်တော်ရဲ့ဆုတောင်းသံမှာအကျွန်ုပ်ရှိရာအရက်မှာအကျွန်ုပ်၌အနှင်းနဲ့ဘုန်းတော်ကိုသူတို့တွေ့မြင်ကြရပါစေတဲ့ဘလို့ရှင်းတယ်လေဖိလိပ္ပုကိုခရစ်တော်ဖြေခဲ့တုန်းကဆိုရင်ဖိလိပ္ပုတဲ့မင်းငါ့ကိုမြင်ရင်ခမည်းတော်ကိုမြင်ရပြီမဟုတ်လားဘာဖြစ်လို့ခမည်းတော်ကိုမြင်ခြင်းရသေးတယ်လဲကွာအဲ့ဒီလိုခရစ်တော်ဖြေခဲ့တဲ့အဖြေနဲ့အခုဆုတောင်းခြင်းထဲမှာကြားရတဲ့ကောင်းကင်ဘုံအရှင်နဲ့ဆုံတွေ့ခြင်းဟာဘာထူးတယ်လဲရှင်ရှင်ကြီးအဖြေပေါ်နေပြီမဟုတ်ဘူးလားခရစ်တော်ရဲ့ဘုံတော်ကိုမြင်တွေ့ရခြင်းခံစားရခြင်းဟာဖျားသခင်နဲ့ဆုံတွေ့ခြင်းနဲ့အတူတူပဲဘာမှမကွာခြားဘူးအငယ်25နဲ့26တရားတော်မူသောအဖလောကီသားတို့သည်ကိုတော်ကိုမသိတော်လဲအကျွန်ုပ်သိပါ၏ကိုတော်သည်အကျွန်ုပ်ကိုစေလွတ်တော်မူကြောင်းကိုထိုသူတို့သည်သိကြပါ၏ကိုတော်သည်အကျွန်ုပ်ကိုချစ်တော်မူသောမေတ္တာသည်သူတို့၌ရှိစေခြင်းဟာ၎င်းအကျွန်ုပ်ဒီသူတို့၌ရှိစေခြင်းဟာ၎င်းကိုတော်ဤနာမကိုအကျွန်ုပ်ဒီသူတို့အားပြညွန်ပါပြီဖြစ်၍အစဉ်ပြညွန်ပါမည်ဟုမိမ့်မွတ်တော်မူ၏စေလွတ်တော်မူခြင်းဆိုတာဟာအသေးခံတော်မူခြင်းအတွေ့ဖြစ်ပါတယ်အသေးခံတော်မူခြင်းဆိုတာဟာလူပောင်ရဲ့အပြစ်တရားတို့အတွေ့ရစ်ကောင်တစ်ဖွဲ့ကိုပူဇော်ခြင်းဖြစ်ပါတယ်ခရစ်တော်ရဲ့ဆုတောင်းခြင်းဟာအဖဖခင်ရဲ့ချစ်ချင်းမြတ်တာကျွန်တော်ယင်ထဲမှာတီရှိတီနေဖို့ဆိုတဲ့အချက်နဲ့ဏီကုံးချုပ်လိုက်တဲ့ဆူတောင်းဖြစ်ပါတယ်အင်္ဂလိပ်သမားကျမ်းစာအရအခန်းကြီး18ရဲ့ဏီကုံးဝကျဟာ and I in them ဆိုတဲ့အချက်ပဲဖြစ်ပါတယ်အကျွန်ုပ်သူတို့၌ရှိစေခြင်းဟာဆိုတဲ့အ내အတိတ်ပဲပေါ့ဘလောက်လေးနဲ့တလေကျေးဇူးဘလောက်ကြီးတလေကျွန်ုပ်တို့၌ခရစ်တော်ရဲ့မေတ္တာဟာအစဉ်တီရှိယုံမကရောင်ပြန်ဟတ်နိုင်ကြဖို့အထူးလိုအပ်ကြောင်းကျွန်တော်တို့အတွက်ကယ်တင်ရှင်ကိုတော်တိုင်ပထနာပြုခဲ့ပါကြောင်းလေးနဲ့စွာတင်ပြလိုက်ပါစီမိတ်ဆွေများခင်ဗျာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18ဟာခရစ်တော်ရဲ့ဆုတောင်းပထနာပြုသောအခန်းဖြစ်ပါတယ်ဒီဆုတောင်းကိုအခုလိုကျွန်တော်ပိုင်းခြားသုံးသပ်ပြခြင်းပါတယ်ကကြီးလောကနှင့်လောကသားများနှင့်သက်ဆိုင်သောဖော်ပြခြင်းများခါခွေမိမိကိုယ်အတွက်မိမိတောင်းလျှောက်ခြင်းများအဲ့ဒီလိုအပိုင်းနှစ်ပိုင်းဖြစ်ပါတယ်အဲ့ဒီအပိုင်းနှစ်ပိုင်းကိုအသေးစိတ်ထမှန်သုံးသပ်တဲ့အတွက်ကြောင့်ပို့ပြီးတော့တရိယာနိုင်ဖို့အကျိုးကျေးဇူးပြုနိုင်ဖို့အခုလိုကျွန်တော်ဖော်ပြခြင်းပါတယ်ကကြီးလောကနှင့်လောကသားများနှင့်သက်ဆိုင်သောဖော်ပြခြင်းများကတော့တအငယ်6လောကဒဲမှယူ၍ခရစ်တော်ကိုအပ်ပေးခြင်းအကြောင်းနှစ်အငယ်7လောက၌ခြံရစ်ခြင်းအကြောင်း3အငယ်14လောကနှင့်ဆန့်ကျင်ခြင်းအကြောင်း4အငယ်14လောကဤမုန်တီးခံရခြင်းအကြောင်း5အငယ်15မကောင်းသောအမှုအရာနှင့်ကင်းလွတ်စေခြင်းအကြောင်း6အငယ်18လောကတွင်သို့ဆေးလွတ်ခြင်းအကြောင်း9အငယ်23လောကီသားတို့ရှေ့တွင်တလုံးတဝသည်ရှိစေလိုခြင်းအကြောင်းများပဲဖြစ်ပါတယ်။ခါခွေးအဖြစ်မိမိအတွက်မိမိဆုတောင်းလျှောက်ခြင်းများကတော့အခုလိုခွဲခြားလို့ရပါတယ်။တအငယ်7မှာအဖဖျားသခင်နဲ့တလုံးတဝသည်ရှိခြင်းဟာတောင်းလျှောက်ခြင်း။2အငယ်13ဝမ်းမြောက်ခြင်းနှင့်ပြည့်စုံခြင်းဟာအလိုရှိခြင်း။3အငယ်15မကောင်းသောအမှုအရာများနှင့်ကင်းလွတ်စေခြင်းဟာတောင်းလျှောက်ခြင်း။4အငယ်18သမာတရားအားဖြင့်ခြားနာစီရန်တောင်းလျှောက်ခြင်း5အငယ်21အဖသည်အတူရှိသည်ကိုဖော်ပြခြင်း6အငယ်24မိမိနှင့်အတူယုံကြည်သူများကိုရှိစေလိုခြင်း9အငယ်24မိမိ၏ဘုန်းတော်ကိုလူသားများရှုမြင်နိုင်စေရန်အလိုရှိခြင်းအဲ့ဒီလိုအချက်များနဲ့ ဒီဆုတောင်းခြင်းဟာပြည့်စုံခဲ့ပါတယ်ဒီရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18ဆုတောင်းခြင်းအပိုင်းဟာအခုဖော်ပြခဲ့တဲ့အချက်များနဲ့လေးနဲ့စွာပြည့်စုံခဲ့ပါတယ်နှုတ်ကပတ်သမာကျမ်းစာတော်မြတ်စာအုပ်ကြီးတစ်ခုလုံးထဲမှာအရှိလျားဆုံးတောင်းလျှောက်ခြင်းဖြစ်ပါတယ်ကဘာကျော်ပုဂ္ဂိုလ်ကြီးတွေတူပြိုင်ချီးမွမ်းထောမနာပြုခဲ့ရတဲ့ဆုတောင်းခြင်းအသံပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာပြည့်ညတ်တော်ကာလအစအဦးမှာကတည်းကကျွန်တော်ဟာယစ်ပရောဟိတ်မင်းကိုဖျားသခင်ခန့်အပ်ခြင်းအကြောင်းကိုလေ့လာခဲ့ကြရပြီးပါပြီယစ်ပရောဟိတ်မင်းတို့ရဲ့အချုပ်အခြာဖြစ်သူကတော့အနာဂတ်မှာပေါ်ထွန်းမဲ့ကယ်တင်ရှင်သခင်ခရစ်တော်ပဲဖြစ်တယ်ဆိုတာကိုလေကျွန်တော်အလေးအနက်ဖော်ပြခဲ့ပြီးဖြစ်ပါတယ်အဲ့ဒီဓမ္မဟောင်းကျမ်းဒီမှာကတည်းကပြိုးပြက်လင်းလက်စွာတွေ့ကြရတဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူလောကအတွက်ဆွန့်လွတ်ပူဇော်ခြင်းယစ်ပရောဟိတ်အဖြစ်အမှုတော်ကိုဆောင်ရွက်ခဲ့ခြင်းချစ်ချင်းမေတ္တာနဲ့အစွန်းတကိုတတိများတို့ပေါ်ထွန်းခဲ့ခြင်းဟာဒီကျမ်းပိုင်းအားဖြင့်အလွန်ထင်ရှားလျက်ရှိနေကြောင်းတင်ပြလိုက်ပါစေမိတ်ဆွေများခင်ဗျာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18ပြီးဆုံးခြင်းနဲ့အတူအခြားခရစ်ဝင်ကျမ်းတွေမှာမတွေ့ရတဲ့ခရစ်တော်ရဲ့အထက်ခမ်းမဒေသနာတော်ဟာဆုတောင်းခြင်းနဲ့ညှုံးချုပ်သွားပြီလို့ကျွန်တော်သတ်မှတ်လိုပါတယ်အခုကျွန်တော်ဆက်လက်ရောက်ရှိလာတာကတော့အခန်းကြီး18ပဲဖြစ်ပါတယ်အခန်းကြီး18ဆိုတာကတော့ရှင်ယောဟန်ခရစ်ဝင်ကျမ်းကြီးတစ်ခုလုံးရဲ့ပြင်စမမြောက်အပိုင်းအခြားလို့ကျွန်တော်သတ်မှတ်ချင်ပါ रे အခန်းကြီး18ကနေ20အထိဟာအဲ့ဒီပြင်စမမြောက်အပိုင်းအခြားလို့ဆိုချင်ပါ रे ဒီနေရာမှာကျွန်တော်တို့မှတ်သားထားရမယ့်အချက်ကတော့မဿဲမာကုလုကာကျမ်းသုံးစုတို့ ਨੇ ရှင်ယောဟန်ဟာမူကွဲနေတယ်ဆိုတဲ့အချက်ပဲဖြစ်ပါ रे တခြားတော့မဟုတ်ပါဘူးရှင်ယောဟန်ခရစ်ဝင်ကျမ်းဟာကေတီရှင်ရဲ့ဘုံတကူတော်အပေါ်မှာအခြားကျမ်းတွေတည်းပို့ပြီးတော့ဦးစားပေးဖော်ပြမယ်ဆိုတဲ့အချက်ဖြစ်ပါလေကျွန်တော်ဒါဟာဏိဒန်းပြိုးကလေးကလည်းဖော်ပြခဲ့ပြီးပါပြီကျွန်တော်တို့ဟာရှင်ယောဟန်ခရစ်ဝင်ကျမ်းမှာခမည်းတော်ထံသို့သွားရမည်ဆိုတဲ့ခရစ်တော်ရဲ့ဖော်ပြချက်တွေကိုအထက်ထက်ကြားနာခဲ့ကြရပြီးပါပြီအခုသူ့ရဲ့ဏိဂုံးအချိန်ကာလတွေနဲ့ပတ်သက်ပြီးတော့ရှင်ယောဟန်ရဲ့ရေးသားဖော်ပြချက်တွေဟာလေဒီလိုခမည်းတော်ထံသွားရမည်ဆိုတဲ့ဖော်ပြချက်နဲ့လိုက်လျောညီချွေရှိတဲ့ဘုံတကိုးတော်အပေါ်မှာအထူးပြုညွှန်ပြသွားတယ်ဆိုတာကိုကျွန်တော်ကြိုတင်မှတ်ယူကြပါရန်တင်ပြလိုက်ပါစေ။ဂေသရှိမန်တွင်ဖန်ဆီခြင်းအနတ်ထန်၌တရားစွဲခြင်းဆိုပြီးတော့အခန်းကြီး18ရဲ့စာကိုပိုင်းကိုစတင်ဖတ်ရှုကြပါစို့။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်1ထိုသောမိမ့်မွက်တော်မူပြီးမှယေရှုသည်တပည့်တော်တို့နှင့်အတူကေဒရုန်ချောင်းတစ်ဖက်သို့ကြွ၍ထိုအရ၌ရှိသောဥယျံသို့ဝင်တော်မူ၏အလွန်တရာမှယိုယိုနှင့်ယင်ယင်နေရတဲ့သခင်ခရစ်တော်ရဲ့အကြောင်းကိုကောင်းကောင်းကြီးရိတ်စားနိုင်လောက်အောင်ဖော်ပြလိုက်တဲ့ကျမ်းလို့ဆိုချင်ပါလေအခုအချိန်ဟာလသာတဲ့ညဥယျံဖြစ်မယ်ကေဒရုန်ဆိုတဲ့ချောင်းကလေးနဘေးအတိုင်းတွားရတဲ့လမ်းကလေးအတိုင်းကေတီရှင်ဟာမြို့တော်ကြီးရဲ့အရေးအာဝါသကိုစွန့်ခွာထွက်လျှောက်ခဲ့တယ်ဒီအချက်ဟာခရစ်တော်ဟာလွတ်လပ်တဲ့နေရာငြိမ်းချမ်းတဲ့နေရာကိုသွားနေကြနားခိုနေကြဖြစ်လိမ့်မယ်ဆိုတာကိုအလေးနဲ့သိတာထင်ရှားစေပါလေသူ့ရဲ့ဘဝဟာငြိမ်းချမ်းသာယာမှုကိုမြတ်နိုးတဲ့ဘဝမေတ္တာကိုအလွန်တောင့်တလိုလားတဲ့ဘဝသူကိုယ်တိုင်ကလည်းမေတ္တာတရားကိုလူသားတို့အားပြည့်ဝစွာပေးခဲ့တဲ့ဘဝဆိုတာကိုကျွန်တော်ဘယ်လို့မှမျက်ခြေပြတ်ခံလို့မရပါဘူးအခုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်1ကိုဆက်လက်ဖတ်ရှုကြပါစို့ထိုအရသို့ယေရှုသည်တပည့်တော်တို့နှင့်အတူသွားမြဲရှိသောကြောင့်ကိုတော်ကိုအနှံသောယူရရှကာယုတ်သည်ထိုအရက်ကိုသိပြီဖြစ်၍ပို့ပြီးတေချာသွားပြီသွားမြဲရှိသည်တဲ့အစဉ်တစိုက်ကဲတင်ရှင်အနာယူတတ်တဲ့အရသာယာငိမ့်ချမ်းတဲ့ကေဒရုံချောင်းကလေးအတိုင်းဖြတ်သွားရတဲ့ဂေသရှိမန်ဥယျာဉ်အရဖြစ်လိမ့်မယ်ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး27အငယ်38တုန်းကလေနေ့ရက်အစဉ်အတိုင်းဗိမာန်တော်မှာဆုံးမဩဝါဒပေးတယ်ညအချိန်ရောက်ရင်တန်လွင်အမည်ရှိတဲ့တောင်ကိုသွားပြီးတော့အချိန်ကုန်စေတယ်ဆိုတဲ့အချက်ကိုကျွန်တော်သေသေးချာမြင်ခဲ့ရပြီးပါပြီအခုကိုတော်ရှင်ဟာယူရရှကာယုတ်ဆိုတဲ့တပည့်ရဲ့သစ္စာဖောက်ခြင်းကိုခံပြီးမှဖြတ်သွားတဲ့ချောင်းကလေးကတော့ကေဒရုန်နဲ့အဲ့ဒီကေဒရုန်ချောင်းကလေးဟာလေအခုခရစ်တော်လိုပဲသစ္စာအဖောက်ခံရတဲ့လူတစ်ယောက်ဖြတ်သန်းခဲ့တဲ့ချောင်းကလေးဖြစ်ခဲ့ဘူးတဲ့ဆိုတာကိုကျွန်တော်ဒီနေရာမှာတင်ပြခြင်းနဲ့အဲ့ဒီလူကတော့တခြားမဟုတ်ဘူးကေတီရှင်သခင်ခရစ်တော်ရဲ့လူဘဝသမိုင်းဟ ဟိုးအတိတ်ကာလကဒါဝိမင်းကြီးပဲဒါဝိမင်းကြီးဟာသူ့ရဲ့သားအဘရှလုံနဲ့သူ့ရဲ့မင်းတိုင်ပင်အမတ်အဟိသောဖေလာတို့ရဲ့ပုံကန်ခြားနာခြင်းကိုခံရခြင်းမှာဒီချောင်းကလေးကိုအခုလိုပဲဖြတ်သန်းပြီးတော့ထွက်ပြေးတိမ်းရှောင်ခဲ့ရသေးတယ်ဆိုတာကိုဓမ္မရာဇဝင်ဒုတိယဆောင်အခန်းကြီး15မှာကျွန်တော်တွေ့ရပါတယ်မိတ်ဆွေသောတာရှင်တို့လည်းအချိန်ရရင်ဖတ်ကြည့်ကြပေါ့ဓမ္မရာဇဝင်ဒုတိယဆောင်အခန်းကြီး15မှာဖြစ်ပါတယ်တခုတော့အကြီးအကျယ်ကွာခြားလေရဲ့ဒါဝိဒ်ရဲ့အဖြစ်ဟာလူသမိုင်းရဲ့အဖြစ်ဆိုစိုက်သည့်အတိုင်းရိပ်ရခြင်းရဲ့အဖြစ်တည်းမဟုတ်တာလို့လို့မဟုတ်တာဖြစ်ပြီးတော့လွတ်ရလွတ်ကြောင်းလက်လွတ်ထွက်ပြေးခဲ့တာအခုကယ်တင်ရှင်သခင်ခရစ်တော်ကတော့လူသမိုင်းကိုပြောင်းပြန်လှန်ပြစ်ပြီးတော့လူတွေကိုစိုက်သည့်အတိုင်းသာသွားရင်အကုန်လုံးကြရောက်ရမယ်ငရဲလန်းကနေကယ်ဆယ်ဖို့တမင်တကာအဖမ်းခံရန်သွားခြင်းပဲပြောင်းပြန်အချိုးမကျဘူးလားကြွားချမနေဘူးလားတလောကလုံးရဲ့အပြစ်တွေကိုရင်နှင်းအမျှခံယူပြီးတော့ကားတိုင်းလမ်းအတွက်ပြင်ဆင်ခြင်းပဲဟုတ်ပါတယ်ဗိမာန်တော်ကြီးမှာသူ့ကိုယစ်ပရောဟိတ်တွေမဖမ်းရပါဘူးဖာရိရှဲတွေလုံးဝမဖမ်းဆီးရပါဘူးဒါကြောင့်မို့လို့လူအုံမရှိတဲ့စိတ်ငြိမ်ရက်ကိုကိုရောရှင်ဟာအဖမ်းခံရဖို့အတွက်တမင်လျှောက်သွားခြင်းပဲဖြစ်ပါတယ်ဘလောက်လေးနဲ့တလေကောင်းပြီအခုရှင်ယောဟန်ခရစ်ဝင်စာကိုအကြောင်းကိုပဲဆက်ရအောင်ရှင်ယောဟန်ပြီးခဲ့တဲ့ခရစ်ဝင်ကျမ်းတွေလို့ဒီသရှိမန်ဥယျာဉ်မှာစာရမဏေနှောက်ရမှုကိုပြင်းထန်စွာခံရတာ ड़ी ဆုတောင်းခွန်အားယူရတာ ड़ी ချွေးများဟာသွေးကဲ့သို့စီးထွက်ခဲ့တယ်ဆိုတာ ड़ी ကိုအသေးစိတ်ရေးသားမဖွဲ့နှွဲ့နေပါဘူးခရစ်တော်ရဲ့ဖျားဘုံတော်ဆောင်ယူမှုဒရန်ကိုသာအာယုံပြုခေါ်ပြသွားမှာဖြစ်ပါတယ်ကျွန်တော်အထက်ထက်ရည်ညွှန်းခဲ့တဲ့ကောင်းကင်နိုင်ငံတော်ရဲ့စီမံကိန်းအချိန်ဟာသင့်ရောက်လာပြီဖြစ်လို့ကယ်တင်ရှင်လုံးဝမရှောင်ကွင်းတော့ပါဘူးကိုကိုကိုအနန္တော်မယ်ဆိုတာကိုကျွန်တော်ဆက်လက်တွေ့မြင်ကြရပါတော့မယ်ရှေယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်3စစ်သူရဲ့တဒတ်ကို၎င်းယစ်ပရောဟိတ်အကြီးတို့နှင့်ဖာရိရှဲတို့ဆီလွတ်သောမင်းလူလင်တို့ကို၎င်းခေါ်ခဲ့၍မိအိမ်မိရှုလက်နှက်တို့ကိုစွဲကင်လျက်လာကြ၏တတ်တောင်ဘုသူလူစုကြီးနဲ့အင်အားအပြည့်နဲ့လာတယ်ဆိုတာကိုကျွန်တော်တို့တွေ့ရပြီဘာဖြစ်လို့အခုလို့ခရစ်တော်ဆိုတဲ့လူတယောက်ကိုအခုလိုမချိမဆန့်အင်အားကြီးအကြီးအကျယ်တုံပြီးတော့လာဆွဲရတယ်လေရှင်းပါလေဘုံတော်ရှိမှန်းသိထားတယ်လေတကောအာနုဘော်တော်နဲ့ဝုန်းငနယ်ပျောက်သွားနိုင်တယ်ဆိုတာကိုသူတို့သိတယ်ပြာကလေးမျက်စိတွေကန်ပြီးတော့ပက်လက်လန်းကုန်နိုင်တာကိုသိတယ်သေသူတွေရှင်အောင်လှုပ်ထတာကိုတွေ့ဘူးထားတော့ရှင်နေတဲ့သူတို့ကိုအဲ့ဒီနားမှာတယ်လဲပြီးသေအောင်မမ်းမှမှုတ်မှာကိုကြောက်တယ်ဒါကြောင့်ယေရုရှလင်မှာရှိတဲ့ယောမတက်ကြီးတစ်ခုလုံးကိုအပါခေါ်လာခဲ့တာပဲပြီးတော့လွတ်သွားမှစိုးလို့မိအိမ်နေလဲပါသေးတယ်မိရှုမိဘနေတောင်မှပါသေးတယ်ဆိုပါကလားအဲ့ဒါဘာအဓိပ္ပာယ်လဲမတော်ဆများထွက်ပြေးခဲ့ပြီးရှိတော့အဲ့ဒီမိရှုမိဘနေနဲ့အပေါ်ကိုထောင်ပြစ်အလင်းရောင်ရှိတော့မှလိုက်ပြီးဖမ်းမယ်ပေါ့ဘလောက်ကြီးစရာကောင်းတယ်လေလူသားရဲ့အတွေ့အခေါ်ဟာအဲ့ဒီလောက်ပဲအဆင်ရှိတယ်အငယ်လေးယေရှုသည်ကိုယ်၌ဖြစ်လက်တန်သောအမှုအရာတို့ကိုသိတော်မူသည်လာသောသူတို့စီတို့သွား၍အဘယ်သူကိုရှာကြသနည်းဟုမေးတော်မူ၏ဘလောက်ကြီးမားတဲ့အသည့်နဲ့ဘလောက်မြင့်မြတ်တဲ့ဆက်ကတ်ခြင်းလေဟေရှာယအနာဂတ်ကျမ်းမှာဗျာဒိတ်ပြုဖော်ပြခဲ့သလိုအသေးသက်ချင်းကိုဆောင်းသွားသောသိုးငယ်ကဲ့သို့ဆိုပြီးတော့ဖော်ပြထားတဲ့အတိုင်းကယ်တင်ရှင်သခင်ခရစ်တော်ဟာအပြစ်ကင်းမဲ့စွာရပ်တည်ခဲ့တယ်ဆိုတာရှင်းနေပြီမဟုတ်ဘူးလားပြီးတော့ကယ်တင်ရှင်ဟာသူ့ရဲ့ဘုံတကိုးတော်နဲ့သူဖာသာသူအသေးခံဖို့ရန်ဆောင်ရွက်ခြင်းဆိုတာဟာကျွန်တော်အားလုံးဘယ်သူမှမငင်းနိုင်အောင်ဒီနေရာမှာပေါ်လွင်နေပါပြီအငယ်ငါနာဇရက်မြို့သားယေရှုကိုရှာကြသည်ဟုဆိုလျင်ယေရှုကငါသည်ထိုသူဖြစ်၏ဟုမိန့်တော်မူ၏ကိုတော်ကိုအနန္တောယူရရှကာရုပ်တည်လေထိုသူတို့နှင့်အတူရပ်နေ၏သိအရေးကြီးတဲ့ကြံပိုင်းမလို့အသေးစိတ်ဆင်ရင်နှလုံးသွင်းကြရပါမယ်အလွတ်ခံလို့မရပါဘူးနာဇရက်မြို့သားယေရှုလို့သူတို့ခေါ်ဝေါ်လိုက်တာဟာကယ်တင်ရှင်သခင်ခရစ်တော်ဆိုတာကိုသူတို့မခေါ်ရဲဘူးကယ်တင်ရှင်သခင်ခရစ်တော်ဆိုတာကိုလည်းသူတို့ဟာရှောင်လွှဲခြင်းနဲ့ညှင်းပယ်ခြင်းရဲ့တပ်တွေအဖြစ်ဒီလိုနာဇရက်မြို့သားယေရှုဆိုပြီးတော့ခေါ်ဝေါ်သုံးဆွဲလိုက်တာပဲအသက်ရှင်တော်မူသောဖခင်သခင်ရဲ့လူသားတိဆိုတာကိုသူတို့ဟာဘယ်လိုမှလက်မခံနိုင်ပါဘူးသူတို့ရဲ့နှလုံးသားဟာအမုန်းစိတ်များနဲ့ပါပြည့်လျက်နေခဲ့ပါတယ်ဒေါသအမျက်တည်းလောဘယမျက်တည်းနဲ့ပါပြည့်နှက်နေခဲ့ပါတယ်သူတို့ဟာခရစ်တော်ကိုအချိန်ချင်းတွေ့ဘူးခဲ့မှာသိကြပါတယ်အံ့ဩစရာအကောင်းဆုံးအချက်ကတော့သူတို့အမြဲသိရတဲ့ ခရစ်တော်ကိုကြောင်တောင်ကန်းနေခြင်းပဲဆိုတဲ့အချက်ဖြစ်ပါလေ။အဲ့ဒီကြောင်တောင်ကန်းတဲ့အထက်မှာမှရှေ့ဆုံးကဥလေလေဖြစ်နေသူကတော့ယူရရှကာယုတ်ပါပဲ။ကြောင်တောင်ကန်းနေတယ်လို့ကျွန်တော်ဒီနေရာမှာဘာဖြစ်လို့ပြောလဲ။ရှင်းနေတယ်လေ။နာဇရက်မြို့သားယေရှုကိုရှာကြသည်ဟုဆိုရင်ယေရှုကငါသည်ထိုသူဖြစ်၏လို့ဖော်ပြတော့မှသူတို့သိတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုသူတို့ရဲ့ယာဇဝင်လူဆိုးကြီးအစ်မထားတဲ့လူတွေမသိပဲနေမလားအခုမမြင်ဘူးကြောင်တောင်ကန်းနေတယ်ဒါကြောင့်မလို့ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ကငါဟာနာဇရက်မြို့သားယေရှုဆိုပြီးတော့ရှေ့ထွက်ပေးရတယ်ဘလောက်ရှင်းတယ်လေကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး၄အငယ်၃နဲ့၄ကိုကျွန်တော်တို့ဒီနေရာမှာကြည့်နိုင်ပါတယ်ငါတို့ဟောပြောသောဧဝံဂေလိတရားသည်ဖုံးအုပ်လျက်ရှိရင်ဆုံးရှုံးခြင်းသို့ရောက်သောသူတို့အားသာဖုံးအုပ်လျက်ရှိ၏ထို့သောမယုံကြည်သောသူတို့ကဖျားသခင်ဤပုံတရံတော်ကြီးဟူသောခရစ်တော်ဤဘုန်းအစရိနှင့်ပြည့်စုံသောဧဝံဂေလိတရားဤအယောင်သည်အလင်းကိုမပေးစေခြင်းဟာဤလောကကိုအစိုးရသောဖျားသည်သူတို့ဤညံမျက်စီကိုကွယ်စေ၏တဲ့ရှင်ယောဟန်ဟာခရစ်တော်ရဲ့ဘုန်းတကောအစရိတော်ကိုအထူးပြုမယ်လို့ကျွန်တော်ပြောခဲ့ပြီမဟုတ်ဘူးလားအခုအဲ့ဒီအတိုင်းကြွက်တည်ပဲကယ်တင်ရှင်သခင်ခရစ်တော်ရဲ့ဒီဘုန်းအစရိတော်ဟာဘလောက်ထူးဆန်းတယ်သစ္စာဖောက်မဲ့လူအရှင်းမမြင်နိုင်ဘူးဆုံးရှုံးမဲ့လူသားအရှင်းမတွေ့နိုင်ဘူးမယုံနိုင်တဲ့လူမမြင်နိုင်ဘူးဤလောကကိုအစိုးရသောဖះဆိုတဲ့နတ်ဆိုးကြီးစာရမဏတ်ကကောင်းတာသာမလုပ်တာမဟုတ်တာတော့အကုန်ကျွန်းနေညံမျက်စီကိုကြွယ်အောင်လှုပ်ထားလိုက်တည်းဒါကြောင့်မလို့သူတို့ဘယ်လိုမှခရစ်တော်ကိုမမြင်နိုင်ခဲ့ကြဘူးအကုန်လုံးကြောင်တောင်ကန်းဖြစ်နေတယ်ရောင်တောင်ပေါင်တောင်ဖြစ်နေကြရတယ်အငယ်6ငါသည်ထိုသူဖြစ်၏ဟုမိန့်တော်မူဖြင့်ထိုသူတို့သည်နောက်သို့လှန်၍မြေပေါ်သို့လဲကြ၏တခြားခရစ်ဝင်တွေတဲ့အသေးစိတ်ကဒါကြောင့်မလို့ကျွန်တော်ကဒီအပိုင်းကိုအလေးနဲ့ဖတ်ရှုရမယ်လို့ကျွန်တော်ပြောခြင်းဖြစ်ပါလေအလွန်အံ့ဩစရာကောင်းတဲ့ကသောကနင်းကိုယ့်ရုပ်ကာယဤဒီမယုံကြည်သူတွေအဖို့ဒရင်ကဖြစ်သွားခဲ့ရပြီဆိုတာရှင်းရှင်းကြီးဒီမှာပေါ်လည်နေဘုံတကောတော့အချိန်အဝါကိုမခံနိုင်ဘူးအခုဖြစ်ရဟာရှင်ယောဟန်ခရစ်ဝင်ကျမ်းအစအခန်းကြီး1အငယ်14တုန်းကအတိုင်ပေါ်ထွက်တဲ့အကျိုးဆက်အဲ့ဒီမှာဆိုထားတာရှိတယ်လीနှုတ်ကပတ်တော်သည်လဲလူသားတိအဖြစ်ကိုခံယူ၍ကျေးဇူးတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံဖြင့်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါးရီတော်သားတော်ဤဘုံကဲ့သို့သူဤဘုံတော်ကိုငါတို့သည်မြင်ရကြပြီ။ gain ဒါလောက်ကြီးမားတဲ့အနန္တဘုံတော်ကိုဒီလူမိုက်တွေဘလူခံနိုင်မှမလဲ။ဒါကိုပဲရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အစအငယ်9မှာကျွန်တော်တို့ထပ်ပြီးတွေ့ကြရသေးတယ်လीထိုနှုတ်ကပတ်တော်၌အသက်ရှိထိုအသက်သည်လဲလူတို့၏အလင်းဖြစ်ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူတဲ့ဘလောက်ကောင်းတဲ့ကျမ်းဖော်ပြချက်ဒီလေအတိတ်ဘယ်ကောဘလောက်လေးနဲ့တလေနေ့အလင်းရောင်ကြွယ်ရအချိန်ပြီးတော့ရစ်ကောင်တကောင်အဖြစ်ကိုကိုကိုအနှံ့ရအချိန်မှတောက်မှသူ့ရဲ့ကောင်းကင်ရဲ့ဘုံတကိုးတော်ကဖြာကနေထွက်လာတော့ငါသည်ယေရှုဖြစ်၏ဆိုပြီးတော့စကား၆လုံးပဲပြောလိုက်တယ်အကုန်လုံးခါကော့ပြီးတော့တခါတည်းပက်လက်လန်ကုန်ကြရတယ်ရှေ့တော်မှာဒူးထောက်ခွင့်မဟုတ်ဘူးနော်သွေးပြက်ပြီးတော့လက်ပြလွန့်ပြီးတော့ဂျွန်းပြန်ကုန်တာဒီအချက်ဟာခရစ်တော်ကသာအခွင့်မပေးရင်ဘယ်လူကမှသူ့ကိုဖမ်းဖို့သတ်ဖို့ဆိုတာဝေလာဝေးထိလို့မရဘူးဆုတ်ကင်လို့မရဘူးဆိုတာကိုရှင်းရှင်းကြီးမိမောင်းထိုးပြလိုက်ခြင်းပဲဖြစ်တယ်လို့ကျွန်တော်ဖော်ပြလိုက်ပါစေကျွန်တော်ကဒီနေရာမှာ28ခုမြောက်သောဆာလံတိချင်းအစပိုင်းကလေးကိုရွတ်ဆိုမိပါတယ်။ထာဝရဘုရားဤဘက်တော်ကနေရှုမြင်နိုင်တဲ့အချင်းကလေးပဲပေါ့။ထာဝရဘုရားသည်ငါဤအလင်းငါကိုကယ်တင်သောအရှင်ဖြစ်တော်မူ၏။ငါသည်အဘယ်သူကိုကြောက်ရအံ့နည်း။ထာဝရဘုရားသည်ငါဤအသက်ခိုးလုံရာဖြစ်တော်မူ၏။ငါသည်အဘယ်သူကိုကြောက်လန့်ရအံ့နည်း။ဟုတ်ပါတယ်။ဒါဝိဒ်မင်းကြီးဟာအဲ့ဒီလိုကယ်တင်ရှင်သခင်ခရစ်တော်ရဲ့ဘုန်းတော်ကိုကြိုတင်ပြီးတော့ဖော်ပြခဲ့တယ်ချီးမွမ်းဖွဲ့ဆိုခဲ့တယ်လို့အလေးနဲ့ဖော်ပြလိုက်ပါစေဘလောက်နဲ့တင်လုံလောက်သလားဆိုတော့မလုံလောက်သေးဘူးလူတယောက်အနေနဲ့အသေးချာရှုမြင်နိုင်တဲ့အချက်ရှိနေပါသေးတယ်35ခုမြောက်သောဆာလံအငယ်၄မှာကျွန်တော်တို့တွေ့ရတယ်လीအကျွန်ုပ်အသက်ကိုရှာသောသူတို့သည်အဆက်ကွဲ၍မျက်နှာပြက်ကြပါစေတော့အကျွန်ုပ်ကိုအန်ဒီရဲ့ပြုမိဟုကြံစီတော်သူတို့သည်လှန့်ခြင်းကိုခံရ၍ရှက်ကြောက်ခြင်းသို့ရောက်ကြပါစေတော်တဲ့အခုဒါဝိဒ်မင်းကြီးဆက်ဆိုခဲ့တဲ့အတိုင်းဖြစ်သွားပြီမဟုတ်ဘူးလားကြံစီရုံနဲ့လှန့်ခြင်းကိုခံရတယ်ဘာထူးလဲအကုန်လုံးအဲ့မှာကော့ကနေ သတိလစ်ပြီးလဲကုန်ရတယ်လို့ဖော်ပြထားတယ်မဟုတ်ဘူးလားဒါဟာရှက်ကြောက်ချင်းတို့ရောက်ချင်းပဲမဟုတ်ဘူးလားအကယ်၍သာအဲ့ဒီခရစ်တော်ကိုဝိုင်းဖန်တဲ့အဖွဲ့ထဲမှာကလေးတွေသာပါရင်ဝိုင်းပြီးဟားမယ်မဟုတ်ဘူးလားဒါဟာအလွန်သိသာထင်ရှားတဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဘုံတကိုတော်ဖြစ်တယ်လူမိုက်တို့ရဲ့ပျက်စီးခြင်းသရုပ်သကံဖြစ်ပါတယ်ပြီးတော့စာလံအမှတ်စဉ်တစ်ကိုတော့အများရွတ်ဆိုနေကြမလို့တိပီးသားဖြစ်မှာပါမတရားသောသူတို့မူကားထိုကဲ့သို့မဟုတ်လေတက်၍လွင့်သောဖွဲနှင့်တူကြ၏အဲ့ဒီလိုကျွန်တော်တို့ရွတ်ဆိုဓာတ်လေးရှိပါတယ်အလေးနဲ့စဉ်းစားကြပါမတရားသောသူများကဲ့သို့ကျွန်တော်တို့သည်လေတက်၍လွင့်သောဖွဲများပမာမဖြစ်ဖို့ရန်အတွက်ကယ်တင်ရှင်သခင်ခရစ်တော်ကိုအစဉ်အာကိုယုံကြည်ကြပါအသက်လမ်းကိုဆွဲမဲ့စွာရှောက်လှမ်းကြပါလို့တင်ပြပါရစေမိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာသိမြင်တွေ့ကြည့်ယုံချင်းရှိ၍မျှော်ကြည့်ယူသည်ကိုးကွယ်လေးဆိုတဲ့တိုက်တွန်းအားပေးမှုနဲ့အတူဒီကနေ့သင်ခန်းစာကိုရနာလိုက်ပါရစေခမညာ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်တိရတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး၈အခန်းငယ်9ကနေအခန်းငယ်28အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်